အခုဆက်ပြီးတော့မုံတိုင်းဒုက္ခသည်တွေငါးဘေးကြုံနေရတဲ့တရင်ကိုဆက်ပါအောင်မယ်မြန်မာနိုင်ငံမှာမုံတိုင်းတန်ခံရတဲ့ဒုက္ခသည်တွေစားနပ်ရိက္ခာအကူအညီအပြည့်စုံမရတာကြောင့်ဒုက္ခသည်တွေဟာငတ်မှုမှုနဲ့ရောဂါအန္တရာယ်တွေကိုရင်ဆိုင်ရပြီးအသက်ဆုံးရှုံးရမယ့်အခြေအနေကိုရောက်နေတဲ့အကြောင်းကုလသမဂ္ဂအဖွဲ့ကြီးကပြောပါတယ်ကုလသမဂ္ဂဥရောပယုံဂျနီဗာယုံကနေပြီးတော့လီဆာရှလိုင်းသတင်းပေးပို့ထားတာကိုဦးသိန်းထိုင်ဦးကတင်ပြပေးပါမယ
်ဟုတ်ကဲ့ကုဇော်ဝင်းလိုက်မြန်မာနိုင်ငံမှာအခုလိုနာဂစ်ဆိုင်ကလုန်းမုန်တိုင်းကြီးအရေးပေါ်ကြုံလာခဲ့ရတဲ့အချိန်ဒီလူတွေကိုကယ်ဆယ်ရေးအတွက်ကုလသမဂ္ဂအနေနဲ့သူတို့အချိန်မီမလုံနိုင်တဲ့အပေါ်မှာကုလသမဂ္ဂအရာရှိတွေအားမလို့အားမရဖြစ်နေကြပါတဲ့ကုလသမဂ္ဂအရာရှိတွေပြောတော့ကသူတို့မှာကယ်ဆယ်ရေးပစ္စည်းတွေအပြည့်အစုံရှိတယ်ဘေးရန်တွေကယ်ဆယ်ရေးအတွက်ကြွမ်းကျင်တဲ့သူတွေရှိတယ်ဒီဝန်ထမ်းတွေကမြန်မာနိုင်ငံအတွင်းကိုအကူအညီတွေအမြန်ဆုံးနဲ့ထိထိရောက်ရောက်ပို့ပေးနိုင်တဲ့သူတွေဖြစ်ပါတယ်လို့ပြောပါတယ်ဒါပေမဲ့မြန်မာစီအစိုးရဘက်ကသူတို့ကိုအကူအညီသွားပြီးတော့ပေးဖို့အတွက်ခွင့်မပြုဘူးလှုပ်ရှားခွင့်မပေးတဲ့အတွက်သူတို့မှာအခက်အခဲတွေတွေ့နေရတယ်လို့ပြောတာပါကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးဆိုင်ရာဌာနစီယုံဆက်သွယ်ရေးမှူးအဲလစ်ဘတ်ဘော့စ်ကမြန်မာနိုင်ငံမှာအခုကြုံခဲ့ရတဲ့ဆိုင်ကလုန်းမုန်တိုင်းကြောင့်လူတသန်းခွဲလောက်ထိဘေးဒုက္ခအန္တရာယ်ကြောက်ရောက်နိုင်နေဆိုပြီးတော့ပြောပါတယ်ဒီလိုလူတွေအများပြားဘေးဒုက္ခအန္တရာယ်ကြောက်ပေမဲ့တကယ်တမ်းအကူအညီပေးနိုင်တဲ့သူကဒုက္ခရောက်တဲ့သူရဲ့သုံးပုံတစ်ပုံတောင်မှမရှိဘူးလို့လည်းသူကပြောပါတယ
် The scope of the disaster is huge. That's why we need to act quickly.In order to avoid a
second ရောက်ခဲ့တဲ့ဘေးအန္တရာယ်အတိုင်းအတာပမာဏကသိတ်ကိုကြည့်ပါတယ်။ဒါကြောင့်လဲနောက်ထပ်ဒုတိယဘေးအန္တရာယ်ကိုရှောင်ရှားနိုင်မှုအမြန်ဆုံးကူညီဖြေရှင်းမှုလိုပါတယ်။တခုတည်းသောပြဿနာကတော့နှောက်နှေးကြန့်ကြာနေရတာပါ။နိုင်ငံတွေကိုကူညီတွေပေးပို့နိုင်ရေးအာဏာပိုင်တွေဘက်ကနှောက်နှေးနေတဲ့ကိစ္စပါ။အကူအညီတွေကဒီတယ်မကပိုပြီးပေးဖို့လဲလိုအပ်နေပါတယ်ရှင်။
ကုလသမဂ္ဂကမြန်မာနိုင်ငံမှာမုံတိုင်းနိုင်ငံခံရတဲ့သူတွေအတွက်အရေးပေါ်အကူအညီတွေပေးဖို့သူတို့မှာလေးမြန်အဆင့်30လောက်နဲ့တိုက်လို့ရတဲ့ကုန်ပစ္စည်းတွေကိုပို့ပေးဖို့အတွက်သူတို့အဆင်သင့်မယ်လို့ပြောပါတယ်။ဒါပေမဲ့လည်းကန့်သက်တဲ့တင်းကြပ်မှုတွေကဘယ်မှာအဓိကကြုံတရလဲဆိုတော့လေရင်ကွင်းမှာပါ။လေရင်ကွင်းကိုရောက်ပြီးတော့လေမြန်နဲ့ပို့ပေးပေမဲ့ကုန်တွေကိုမချဘဲနဲ့အမှန်တကယ်လိုအပ်နေတဲ့သူတွေစီကိုဒီအရေးပေါ်ကယ်ဆယ်ရေးပစ္စည်းတွေမပို့ပေးတဲ့ပြဿနာဆိုပြီးတော့ပြောနေပါတယ်။နောက်ထပ်ပြဿနာတစ်ခုကလည်းရှိနေပါတယ်။အဲ့ဒါကတော့စီအစိုးရကဒီနိုင်ငံတကာကူညီရေးအဖွဲ့အစည်းတွေကိုတိုင်းပြည်တွေကိုဝင်ကွင်းမပေးတဲ့ပြဿနာပါ။အဲလစ်ဘတ်ဘတ်စ်ရဲ့ပြောချက်အရမြန်မာနိုင်ငံထဲကိုပြည်ဝင်ကွင်းဗီဇာရဖို့အတွက်ဝန်ထမ်း34ယောက်ရလိမ့်မယ်လို့သူတို့ကခန့်မှန်းထားပါတယ်။ဒါပေမဲ့လည်းဘယ်အချိန်ကျမှရမယ်ဆိုတာမျိုးကိုအတိအကျသူတို့ပြောနိုင်သေးပါဘူးကုလသမဂ္ဂခံမှန်းထားတာကအခုမြန်မာနိုင်ငံမှာဆိုင်ကလုန်းတန်ကြုံခဲ့ရပြီးတဲ့နောက်ဘေးဒုက္ခအန္တရာယ်ကြာရောက်သူတွေရဲ့ဆရာခိုင်နှုန်းလောက်ပဲတကယ်တမ်းကျတော့ရေတက်နဲ့အစားအသောက်တွေရတယ်ဆိုပြီးတော့ပြောပါတယ်ဒါကြောင့်လည်းယောဂအန္တရာယ်တွေကူးစက်ယောဂတွေပြန်ပွားလာမှာကို WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကသတိပေးထားပါတယ် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့ပြောရေးဆိုခွင့်ရှိသူအမျိုးသမီး Federal Chief ကတော့သူတို့ WHO အဖွဲ့ကြီးအနေနဲ့လူပေါင်း 8,000 လောက်ကိုအရေးပေါ်ကူပေးနိုင်တဲ့ဆေးနဲ့ဆေးပစ္စည်းတွေပို့ပေးထားပြီလို့လည်းအခုလိုပြောပါတယ
်။ We think that with this emergency health kits that are not enough, we can at least avoid some diseases.
အခုအရေးပေါ်ကူညီရေးထောက်ပံ့ပစ္စည်းတွေတော့မလုံလောက်ဘူးလို့ကျွန်မထင်ပါတယ်။ကလေးငယ်တွေကိုသေစေနိုင်တဲ့ယောဂဗေးဆိုးတွေထပ်မကြုံရအောင်အနည်းဆုံးတော့ကျွန်မတို့ရှောင်နိုင်ကြမှာပါ။ဥပမာအားဖြင့်ပေါ့1 yoga လို့1ပြည့်1 shot yoga လို့မျိုးတွေကိုရှောင်ရှားနိုင်ကြမှာပါအခု1ပြည့်1 shot နဲ့1ကန် yoga တွေစဖြစ်နေပြီလို့လည်းပြောပါတယ်ဒါပေမဲ့ဒီချိန်ထိဒီလို1 yoga ဖြစ်ပွားနေတယ်ဆိုတဲ့သတင်းတွေကိုတော့မတွေ့ရသေးပါဘူးဒီကူးစက်မြန်တဲ့နမိုနီယားလို့အဆုတ်ရောင် yoga မျိုးတွေဖြစ်နေပြီဆိုတာတော့သတင်းတွေထွက်နေပါတယ်ရှင
်ငှက်ဖျားနဲ့သွေးလွန်တုပ်ကွေး yoga ဖြစ်ပွားမှုတွေကလည်းလာမယ့်လပိုင်းတွေအတွင်းမှာတော့အဓိကစိုးရိမ်ရမယ့်အကြောင်းအရာတွေဖြစ်လာမှာဟုကျိုးရင်တက်ထွားဖို့လိုလိမ့်မယ်ဆိုပြီးတော့ Federal Chief ကပြောပါတယ်မုံတိုင်းတန်ခံခဲ့ရတဲ့သူတွေဟာတကယ့်ကိုစိတ်မကောင်းစရာအနေထားမှာနေနေရတာပါမိုးလုံးနဲ့ plastic အပိုင်းစာတစ်ခုလောက်ရတယ်ဆိုရင်ပဲဒီလူကကုသကံကောင်းတဲ့သူအဖြစ်သတ်မှတ်ခံထားရတဲ့အနေထားမျိုးပါလာမယ့်ရက်ပိုင်းတွေမှာမြန်မာနိုင်ငံမှာမိုးကလည်းဒီထက်ပိုပြီးတော့ကောင်းလာအောင်မယ်ဆိုတော့မြန်မာပြည်ကမုံတိုင်းတန်ခံရသူတွေရဲ့ဘဝကဒီထက်ပိုပြီးတော့ကြံတန်းဖို့ပဲရှိပါသေးတယ်ဆိုပြီးတော့လီသာစလိုင်းကသတင်းပေးပို့ထားတာပါကိုစောဝင်းလိုက်ရေး